တာရှိမှာခင်ဗျာအခုပြီးခဲ့တဲ့တောက်ကြနေတဲ့ဇနေနေ့နှစ်ရက်အတွင်းမှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းဟာမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးတော့မြန်မာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မှူးကြီးသန်းရွှေနဲ့နှစ်ချိန်တိုင်တွေ့ဆုံဆွေးနွေးခဲ့ပါတယ်ပထမတောက်ကြနေမှာရောက်ရှိသွားပြီးတဲ့နောက်နှစ်နာရီကြာဆွေးနွေးကြတဲ့အခါမှာမြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအတွက်ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကူညီထောက်ပံ့ပေးလိုတဲ့အတွက်ကြောင့်အဆိုပြုချက်၅ချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်အဲ့ဒီအဆိုပြုချက်တွေထဲမှာဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကြီးအကဲ2000ကျော်ကိုပြန်ပြီးတော့လှုပ်ပေးဖို့ဆိုတာလည်းပဲပါဝင်ပါတယ်ဒါအပြင်မစ္စတာဘန်ကီမွန်းအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံစကားပြောခွင့်ရဖို့ကိုလည်းပဲဗိုလ်ချုပ်မှူးကြီးတန်းရွှေသာမှာတင်ပြခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်တင်ပြခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်ပြီးအဲ့ဒီပထမနေ့မှာဘာမှအပြည့်မထွက်ခဲ့ပဲနောက်တနေ့စနေနေ့မနက်မှာထပ်မံပြီးတော့တွေ့ဆုံမယ်လို့ရက်ချင်းပေးလိုက်ပါတယ်စနေနေ့မနက်မှာတွေ့ဆုံကြတဲ့အခါကျတော့ဒေါ်အောင်ဆန်းစုကြည်ဟာအမှုရင်ဆိုင်နေရတဲ့အချိန်တော်တွင်ဖြစ်တဲ့အတွက်ကြောင့်မလို့တွေ့ခွင့်မပေးနိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဗိုလ်ချုပ်မှူးကြီးတန်းရွှေကမစ္စဘန်ကီမွန်းရဲ့မြေတားရခိုင်ချက်ကိုပယ်ချခဲ့ပါတယ်အဲ့ဒီလိုဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့မှာရှိတဲ့နိုင်ငံသားတန်တမာတွေနဲ့တွေ့ဆုံပြောကြရမှာမစ္စဘန်ကီမွန်းကသူ့အနေနဲ့တော်တော်ကြီးကိုပဲစိတ်ပြတ်ဝမ်းနည်းမိကြောင်းမြန်မာစစ်အစိုးရဟာအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆုံးရှုံးသွားတာပဲလို့ပြောကြသွားပါတယ်ဒီမစ္စတာဘန်ကီမွန်းရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့စကားပိုင်းမှာဆွေးနွေးဖို့အတွက်အမေရိကန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့မူဝါဒညွှန်ကြားမှုဥအောင်တင် BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမမောင်မြင့်နဲ့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူသတင်းစာဆရာကိုအောင်နိုင်တို့ကိုကျွန်တော်ဖိတ်ကြားထားပါတယ်အဲ့တော့အခုဒီနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးကိုအောင်နိုင်ကပဲစတင်ပြီးတော့ဘယ်လိုရှုမြင်မိလဲဆိုတာကိုပြောပြပါလားခင်ဗျာ
ဟုတ်ကဲ့ကုလသမဂ္ဂအတွင်းမှုချုပ်ကဒီမြန်မာပြည်ကိုမတော်ရင်လည်းသူအခုသွားမဲ့ခရီးစဉ်အခုသွားမဲ့လုပ်ငန်းစဉ်ကတော့ခက်ခဲလိမ့်မယ်လို့သူပြောသွားတာပေါ့နော်ဒါပေမဲ့ဘာကိုရည်ရွယ်ပြီးသွားလဲမသိဘူးတစ်ခါလုံးခြုံပြီးကြည့်ရင်တော့သူကအောင်မြင်မှုမရဘူးလို့ပြောရမှာပါမြန်မာအစိုးရဘက်ကလည်းတစ်ဖက်ကတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်မြစ်တရခန္ဓာကိုပြက်ပြက်သားသားမြင်းပယ်လိုက်ပြီးတော့သူတို့သွားခြင်းနဲ့လမ်းကြောင်းကိုသူတို့ကသူတို့သွားမယ်ဆိုရဲဟိုချက်ပြလိုက်တယ်ဆိုကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီအခုဘင်ဆာဘန်ကီမွေးရဲ့ခရီးစဉ်မအောင်မြင်ဘူးဆိုတာတော့ကျွန်တော်တို့အကုန်လုံးပဲပြောလို့ရနေပါပြီဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုအကျိုးဆက်တွေနောက်ထပ်ဖြစ်လာနိုင်အောင်မလဲဒါအပြင်အခုခရီးစဉ်နဲ့ပတ်သက်ပြီးတော့ဘာကြောင့်မို့လို့မြန်မာစစ်အစိုးရကဒီလောက်တင်းတင်းမာမာနဲ့လှုပ်ဆောင်ခဲ့လဲဆိုတာတွေဟာစဉ်းစားကြရချက်တွေဖြစ်လာပါတယ်အဲ့တော့ဥမောင်မြင့်အနေနဲ့ရောဘယ်လိုများမြင်ပြီလဲခင်ဗျဟု
တ်ကဲ့ဒီမြန်မာစစ်အစိုးရအနေနဲ့သဘောထားတင်းမာတာဒါဟိုတုန်းကသဘောထားတင်းမာခဲ့တယ်သူတို့ရဲ့သဘောထားတင်းမာမှုမှာလည်းပဲဒီအလျှော်တင်းမရှိတဲ့တင်းမာမှုမျိုးဖြစ်တယ်ဆိုတာကိုလည်းပဲကျွန်တော်တို့အခုဟာကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကိုယ်တိုင်လာပြီးတော့ကျူးပန်းခဲ့တာချူပန်းခဲ့တဲ့ကိစ္စမှာအောင်မြင်မှုမရခဲ့တာကိုထောက်ချင်နေအဖြစ်ဒါကိုလည်းပဲအဲကျွန်တော်တို့အမ်မြင်လို့ရပါပြီအဲဒီနေရာမှာကျွန်တော်အနေနဲ့ဒီကုလသမဂ္ဂအနေနဲ့ဆက်လုပ်လို့ရတဲ့ကိစ္စမျိုးတွေဘာတွေကြံအောင်လဲဆိုတာကိုကျွန်တော်အဓိကထားပြီးအဓိကထားပြီးတော့ကျွန်တော်တွေးကြည့်ပါတယ်အဲတွေးကြည့်တဲ့အခါကျတော့ကုလသမဂ္ဂအနေနဲ့ကတောက်လျှောက်ဒီကုလသမဂ္ဂထွေထွေညီလာခံကနေဆုံးဖြတ်ချက်တွေတစ်ခုပြီးတစ်ခုချတာရယ်နောက်ပြီးတော့ဒီလူအခွင့်အရေးကိုယ်စားလှယ်နဲ့ကုလသမဂ္ဂထွေထွေတွင်းမှုချက်ရဲ့ကိုယ်စားလှယ်တွေပို့တာရယ်နောက်ပြီးတော့သူတို့ရဲ့အစီရင်ခံစာတွေကိုထုတ်ပြန်တာရယ်ဒါတွေလောက်ပဲရှိပါတယ်။လူညုံရေးကောင်စီကနေဆိုးဖြတ်ချက်ချဆိုးဖြတ်ချက်ချဖို့ကိစ္စမှာလည်းပဲကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲတရုတ်နဲ့ရုရှားကအမြဲတမ်းကန့်လန့်ကန့်လန့်လုပ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံစစ်အစိုးရအနေနဲ့မဖြစ်မနေလိုက်နာရမယ်ဆိုတဲ့ကုလသမဂ္ဂရဲ့တောင်းဆိုမှုမျိုးတွေတခါမှကြမလာပါဘူး။အဲသို့တော့အခုတစ်ချိန်မစ္စတာဘန်ကင်မွန်ပြန်သွားပြီးနောက်မှာတော့ကုလသမဂ္ဂအနေနဲ့လူညုံရေးကောင်စီအဆင့်ထက်နိုင်တဲ့အစီအမံမျိုးနဲ့မြန်မာစစ်အစိုးရဘက်ကိုဖိအားပေးလို့မရတော့ဘူး။မြန်မာဒီမိုကရေစီရင်းနဲ့ဒီအမျိုးသားပြန်လည်ရင်ကြားစီရေးကိစ္စမှာတိုးတက်မှုတွေရလာအောင်လုပ်နိုင်မှာမဟုတ်တော့ဘူးဆိုပြီးတော့သူတို့သဘောပေါက်လာပြီဖြစ်တဲ့အတွက်ကြောင့်အ ਨੇ ဆုံးအဖြစ်တော့ဒီတရုတ်နဲ့ဆိုဗီယက်ကိုဒီ sorry တရုတ်နဲ့ရုရှားကိုမစ္စတာဘန်ကူမွန်းအနေနဲ့ဟာဒီခိုင်လုံတဲ့အကြောင်းပြချက်တွေပြပြီးတော့သူတို့အနေနဲ့မြန်မာစစ်အစိုးရအပေါ်အခုထက်ပိုပြီးဖိအားပေးဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကြဖို့အတွက်ကိုအကူအညီပေးဖို့အတားမျိုးတွေကိုဖြစ်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီတော့မစ္စတာဘန်ကီမွန်းကအခုလိုသူရဲ့မြေတားရခန့်ချက်ကိုနာဗာစစ်ဆိုးရကငင်းပယ်လိုက်ပြီဆိုတဲ့အခါမှာသူတို့အရှုံးနဲ့ပဲကုလသမဂ္ဂကလက်လျှော့လိုက်ရတော့မှလားဘာတွေများဆက်ပြီးတော့လှုပ်လို့ရနိုင်အောင်မလဲကုလသမဂ္ဂကိုဘယ်လိုများတွန်းအားပေးလို့ရနိုင်အောင်မလဲဆိုတာတွေလည်းပဲစဉ်းစားစရာအချက်တွေဖြစ်ပါတယ်ဒီတော့ကျွန်တော်တို့ဒီအမေရိကန်ပြည်တော်စုအခြေစိုက် USCB မြန်မာအရေးလှုပ်ရှားမှုဘွဲက မူဝါဒညွှန်ကြားမှုဥအောင်တင်ကိုလည်းပဲဘယ်လိုဒီကိစ္စနဲ့ပတ်သက်ပြီးတော့ရှုမြင်မိလဲဆိုတာမေးချင်ပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့အစကတည်းကဒီမစ္စဘန်ကေမွန်ရဲ့ခီးစဉ်ကဟိုအောင်မြင်မှုရလိမ့်မယ်မဟုတ်ဘူးဆိုတော့ကြိုတင်တွက်ပြီးသားပါအဲ့မဲ့ကျွန်တော်တို့ကမစ္စဘန်ကေမွန်ကိုဗမာပြည်ကိုသွားစီချင်ပါတယ်သွားဖို့လဲကျွန်တော်တို့တိုက်တွန်းခဲ့ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတက်တည်ပြချင်တာလေတက်တည်ပြချင်တာကဘာလဲဆိုတော့ဒီအထွေထွေအတွင်းမှုကျုပ်ရဲ့အခမ်းကဏ္ဍဟာအကန့်အသတ်ရှိတယ်ဒီအထွေထွေအတွင်းမှုကျုပ်မှာဟိုအထွေထွေညီလာခံကနေပြီးတော့သူ့ကို mandate ပေးတာလင်ကစားသူ့နောက်မှာလုံရင်းကောက်စီရဲ့ထောက်ခံပံ့ပိုးမှုမရှိတဲ့အတွက်ကြောင့်မလို့သူ့မှာဘာအာဏာမှမရှိဘူးဘာအာဏာမှမရှိတဲ့အတွက်ကြောင့်မလို့အဲသူကနေပြီးတော့သူ့ရဲ့ကိုယ်စားလှယ်ဂန်ပါကြီးကိုချိန်ပါအများစွာလွတ်တော်လဲဘာမှထူချောက်ဖို့ရှိမလားဘူးနောက်ဆုံးသူကလည်းသွားတွေ့ဆွေးနွေးတဲ့အခါမှာလည်းဗာရိုက်လက်ကမှမတည်ဆောင်နိုင်ခဲ့ဘူးဆိုတော့ကျွန်တော်တို့ကဟိုတက်တည်ပြခြင်းတာပါပဲ။ဟိုကျွန်တော်တို့ညှော်လင့်တဲ့အတိုင်းကျွန်တော်တို့တက်တည်ပြနိုင်တဲ့အဆင့်ကိုရောက်ပါပြီ။ဆိုတော့အခုကျွန်တော်တို့ဒီမှာအမေရိကန်အစိုးရကဒီတခြားလုံရင်းကောက်စီနိုင်ငံတွေကိုကျွန်တော်တို့ဟိုတိုက်တွန်းလာတာရှိပါတယ်။မစ္စတာဘန်ကင်မို့ဟိုပြန်ရောက်လာပြီးတဲ့အချိန်မှာလုံရင်းကောက်စီကနေဖိတ်ပြီးတော့သူ့ရဲ့မြန်မာနိုင်ငံဆိုင်ရာခီးစဉ်ကိုနားထောင်မှုသူ့ရဲ့တင်ပြချက်တွေကိုနားထောင်မှုအဲ့ဒီနောက်မှာလုံရင်းကောက်စီအနေနဲ့ဟိုလုတ်တင်လုတ်ထက်တဲ့အခန်းကဏ္ဍတွေပေါ့နော်တာဝန်ယူရမယ့်အပိုင်းတွေကိုတာဝန်ယူပြီးတော့ဆောင်ရွက်ကြဖို့ကျွန်တော်တိုက်တွန်းနေတာရှိပါတယ်ဆိုတော့အဲ့ဒီအပိုင်းတွေတော့ကျွန်တော်ဒီဘက်မှာဆက်ပြီးတော့ဒီအဲကုလသမဂ္ဂနဲ့ရောဒီတစ်ခါလုံရင်းကောက်စီဖို့နိုင်ငံများနဲ့ပါဆက်ပြီးတော့ကျွန်တော်စိတ်လက်ဆောင်ရွက်သွားကြမှာပ
ါဟုတ်ကဲ့ဒီမြန်မာနိုင်ငံဒီမိုကရေစီပြန်လည်ပြီးတော့ပေါ်ဆောင်နိုင်ဖို့အတွက်မြန်မာပြည်သူတွေပြန်လည်ပြီးတော့ဘဝအစဉ်အတန်မြန်မာလာဖို့အတွက်ကမ္ဘာ့အလယ်မှာမြန်မာနိုင်ငံကိုလေးလေးစားစားနဲ့အသိမှတ်ပြုဖို့အတွက်ကုလသမဂ္ဂကကူညီကြပါတယ်ဆိုပြီးတော့ဒီကားနားလာတဲ့ကိစ္စမှာအခုလိုညှင်းပက်ခံလိုက်ရတယ်ဆိုတော့ကုလသမဂ္ဂအနေနဲ့ဘာမှလှုပ်လို့မရနိုင်တော့ဘူးလားကုလသမဂ္ဂအဖွဲ့ကြီးကဒီလောက်တောင်မှပဲဟလာဒီခုနဦးအောင်နဲ့ပြောလို့ပေါ့လေအာဏာမရှိဘူးဆိုပေမဲ့လို့ကုလသမဂ္ဂအဖွဲ့ကြီးကတကဘာလုံးကိုကူညီထောက်ပံ့မှုတွေပေးနေတယ်ဆိုတော့ကကုလသမဂ္ဂမှာနည်းနည်းပါးပါလုံနိုင်ကင်နေတဲ့ကျွန်တော်တို့အင်္ဂလိပ်တော့ leverage ပေါ့လေနော်အပေးယူလို့မရနိုင်တော့ဘူးလားဆိုတာလည်းပဲကျွန်တော်တို့တွေးမိပါတယ်အဲ့တော့ဒီကုလသမဂ္ဂအဖွဲ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လည်းဟိုကိုအောင်နိုင်ဘယ်လိုများမြင်လဲဆိုတာပြောပါအောင်ခင်ဗျာ
အဲနံပါတ်၁ကတော့ကုလသမဂ္ဂကိုပြောရင်ကုလသမဂ္ဂတော်တော်ကြီးခင်းနောက်ကျသွားပြီလို့ပြောရမှာမသိဆိုတော့ကုလသမဂ္ဂကိုစဖွဲ့တာကဒုတိယကမ္ဘာစစ်ပြီးတဲ့အချိန်မှာဖွဲ့တာပေါ့နော်ဒီကနေ့ကမ္ဘာနိုင်ငံကြီးအခင်းရှင်းနေဆိုလို့ရှိရင်အဲ့ဒီတုန်းကတမတ်ထားချမှတ်ထားတဲ့လုပ်ပိုင်ခွင့်တွေကအထက်ခဲဖြစ်လာပြီအထူးသဖြင့်ဥပမာပြီးတော့ကိစ္စမျိုးအီရန်လိုကိစ္စမျိုးအာဖရိကနိုင်ငံတွေကိစ္စမျိုးတွေမှာမတရုတ်တို့ရုရှားတို့ကဆိုဒီဗီဒီယိုအနာကြီးတွေပေးထားတဲ့အပေါ်မှာညှင်းပဲ့ခွင့်ရှိနေတာမျိုးပေါ့ဆိုတော့မြန်မာနိုင်ငံကိစ္စဆိုလို့ရှိရင်လေဟိုနိုင်ငံကြီးအများကြီးကဘယ်တော့ဖဲတောင်းဆိုတောင်းဆိုဒီဗီဒီယိုအနာရှိတဲ့နိုင်ငံတချို့နဲ့အဆင်ပြေအောင်ပူးပေါင်းထားပြီးတော့အပေးယူလုပ်ပြီးတော့ဟိုအကာအကွယ်ရနေတာမျိုးကဆက်ဖြစ်နေတယ်လို့ခုနောက်ပိုင်းဟိုနိုင်ငံကအခင်းကျင်းနေမှာလေကုလသမဂ္ဂကတော်တော်ကြီးဩဇာကျလာတာရှိပါတယ်ဆိုတော့ခုဘန်ကီမွန်လက်ထက်မှာဆိုရင်တော်တော်များများမှအောင်မြင်မှုပေါ့လေဆိုတော့ဒါဘန်ကီမွန်ကပြော့တယ်လို့ဝေဖန်ကြတာလည်းရှိရတယ်ဒါပေမဲ့သူပြော့တာလည်းဖြစ်ဖြစ်ဒါပေမဲ့ဟိုကုလသမဂ္ဂရန်ဒီယာကြီးကကမ္ဘာအရေးကိုတကယ်ထိထိရောက်ကင်တွယ်နိုင်ပါမလားဆိုတော့ကတန်တရားဖြစ်เสียရှိပါတယ်ဆိုနောက်တစ်ခုကလည်းဟိုမြန်မာအစိုးရကလည်းသူဒီကုလသမဂ္ဂအရေးကြီးတဲ့တရုတ်တို့ရုရှားတို့အပေးယူလှူထားနိုင်တဲ့အပေါ်မှာသူအနေနဲ့ခတ်မှမှာကုလသမဂ္ဂကလည်းဒီလိုဆိုင်ဖို့ဆိုရပုံစံမျိုးရှိနေတယ်ဒါကြောင့်မလို့ကုလသမဂ္ဂကတကယ်တမ်းအရေးယူနိုင်တဲ့အခြေအနေမျိုးရောက်ပါမှာဆိုတော့တမဟိုတန်တရားဖြစ်เสียရေကုန်ထုတ်เสียဖြစ်ပါတယ်ခဏ
ဟုတ်ကဲ့ကိုယ်နိုင်ပြောတာကျွန်တော်သဘောတူပါတယ်ခဏကျွန်တော်မှမမြင်ပါအဲကျွန်တော်နည်းနည်းလေးဆက်ပြီးဆွေးနွေးချင်တာကဒီမှန်တယ်ကုလသမဂ္ဂအနေနဲ့ကသူတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စမှာသူတို့အနေနဲ့ကြိမ်တွေ့ရတာတော်တော်ခက်တာမှန်ပေမဲ့လို့ဒီစောစောကိုအောင်နဲ့ထောက်ပြသွားသလိုမျိုးပေါ့နော်ဒီတရုတ်နဲ့ရုရှားကိုချင်းကပ်ပြီးတော့ဖိအားပေးနိုင်မဲ့ကိစ္စမျိုးတွေအများကြီးရှိပါတယ်အဲ့ဒီအတွက်ကိုဥပမာတစ်ခုကြည့်မယ်ဆိုရင်ကျွန်တော်တို့မြောက်ကိုရီးယားကိုကျွန်တော်တို့ကြည့်လို့ရပါတယ်မြောက်ကိုရီးယားဆိုလို့ရှိရင်ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲဒီကိုရီးယားစစ်ပွဲတုန်းကလေးကဒီတရုတ်ပြည်ကနေဒီ volunteer တွေလွှတ်ပြီးတော့မြောက်ကိုရီးယားဘက်ကနေဖြစ်တိုက်ခဲ့ဘူးတဲ့တာကရှိပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကရန်သူအနေနဲ့ဟလာဒီအဖြစ်ခံပြီးတော့ကိုသူတို့မြောက်ကိုရီးယားဘက်ကကူညီခဲ့တာပါအဲသို့တော့အခုနောက်ဆုံးတစ်ခေါက်ဒီဆော်ဆော်ပိုင်းတော့ဆိုလို့ရှိရင်တော့ဒီမြောက်ကိုရီးယားဘက်ကနေတရုတ်ကဒီအများအားကာကွယ်ပေးခဲ့တယ်နောက်ဆုံးဒီလိုအပ်ရင်ဗီဒီယိုအနာနဲ့ပါချင်းချောက်ပြီးတော့ကာကွယ်ပေးခဲ့တာမျိုးတွေရှိတယ်အဲသို့တော်လည်းပဲအခုနောက်ဆုံးတစ်ခေါက်ဒီနျူကလ িয়ার ဖောက်ခွဲမှုတွေလုပ်တဲ့အခါကျတော့တရုတ်အနေနဲ့ကအရင်တုန်းကလိုမျိုးမြောက်ကိုရီးယားဘက်ကနေအကာအကွယ်ပေးတာမျိုးမလုပ်တော့တဲ့အပြင်ကိုဒီမြောက်ကိုရီးယားအပေါ်ပထမဆုံးအချိန်အဲကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဒီပြင်းထန်တဲ့ဒီဆုံးဖြတ်ချက်နဲ့ပြင်းထန်တဲ့ဒီတိုက်တွန်းချက်တွေထွက်လာတာကဒီတရုတ်အစိုးရရဲ့ဒီသဘောထားပြောင်းသွားလို့ပါပဲ
မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စမှာလည်းအဲ့ဒီလိုမဖြစ်ဘူးလို့မပြောနိုင်ဘူးအထူးသဖြင့်ဒီမြောက်ကိုရီးယားနဲ့မြန်မာနိုင်ငံပူးပေါင်းပြီးတော့ဒီနျူကလီးယားကိစ္စမျိုးတွေများဒီလုံနေသလားဆိုတဲ့ကိစ္စမျိုးတွေเนาะနောက်ပြီးတော့ထိုင်ကောင်းကိစ္စမျိုးတွေစသဖြင့်ဒါမျိုးတွေပေါ်လာတဲ့ခါကျတော့အဲ့ဒီတန်တရားအကြောင်းပင်လျှင်ဒီကိစ္စဟာဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ် လုံနေတဲ့ကိစ္စကိုသူတို့ကလက်ခံသဘောတူနေကြသလားဆိုတော့စဉ်းစားကြရခုနပြောသလိုပေါ့လေအများကြီးပါပဲအဲ့တော့ကျွန်တော်တို့ရှင်တော်ဟိုပြီးခဲ့တဲ့ရက်ဟိုတလောကတောင်အာဖရိကနိုင်ငံကဗမာအမျိုးသားတယောက်ကနေပြီးတော့ဖုန်းဆက်တယ်ဒီကုလသမဂ္ဂအဖွဲ့ကမြန်မာနိုင်ငံအတွက်ဘာမှအသုံးမချပါဘူးမြန်မာနိုင်ငံကိုဘာမှလုံမပေးနိုင်ဘူးဆိုလို့ရှိရင်ကုလသမဂ္ဂအဖွဲ့တော်ကဒီဖြက်လိုက်ဖို့ကောင်းပါပြီဆိုပြီးတော့ကျွန်တော်တို့ရှင်တယ်လီဖုန်းလှမ်းပြီးတော့ဆက်ပြီးတော့ပြောသေးတယ်ဒီတော့ကုလသမဂ္ဂအဖွဲ့ဟာဒီနိုင်ငံတကာကိုကူညီထောက်ပံ့မှုတွေအမျိုးမျိုးပေးနေကြတယ်ဆိုတော့အခုလိုမြန်မာအစိုးရကလာဒီဂျေကန်ကလုတ်တယ်နော်ကလန်ကဆန်လုတ်တယ်ဆိုလို့ရှိရင်မြန်မာအစိုးရကတင်းတင်းမာမာနဲ့ဆက်ဆံလာတယ်ဆိုလို့ရှိရင်အကူအညီထောက်ပံ့နေကိုဖြတ်လိုက်လို့မရဘူးလားဆိုပြီးတော့မေးတယ်လို့ကလည်းမေးသေးတယ်ဒါတော့မြန်မာအစိုးရကဒီလိုလုတ်လို့ရောသူတို့ကယူဆိုင်မှာလားနော်မြန်မာအစိုးရအနေနဲ့အခုဆိုလို့ရှိရင်အာကုလသမဂ္ဂဒီအဖွဲ့ခေါင်းဆောင်ကြီးကိုတော့ငါတို့ကညှင်းဆန်နိုင်တဲ့အနေရာရောက်နေပြီဆိုတာမျိုးလက်ခံပေါင်းခတ်ကျင်လဲခတ်နေကြမှာပဲခင်ဗျအဲ့တော့ကောင်းနေဒီကုလသမဂ္ဂအဖွဲ့ကိုကျွန်တော်တို့မြမအရေးလှုပ်ရှားမှုအဖွဲ့တွေအနေနဲ့ကရောဒီအခုတည်းပိုးပြီးတော့เนาะဟိုတောင်းဆိုမှုတွေတိုက်တွန်းမှုတွေလုပ်လို့ရနိုင်တဲ့အခြေအနေရှိပါသလားခင်ဗျအ
ော်ဒီလိုရှိရကျွန်တော်တို့အခုဒီဘန်ကင်ဘုတ်ခီးနေရာကိုထပ်ပြီးတော့တက်တည်ကြလိုက်တာကဒီနာဖာလို့ဗျာကြမ်းကြုတ်ရက်ဆက်တဲ့အင်မတန်မှအာနာမက်တဲ့အာနာရှင်ချစ်ဖို့တွေကိုအမေတန်ပြောပြောင်းနဲ့တဏ္ဍာရီကနီလန်းနေနဲ့ဟိုစီယုံးလို့မရဘူးဆိုတော့ဒါထပ်ပြီးတက်ပြီးပြလိုက်တာပဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံတကာအစိုးရတွေကိုတိုက်တွန်းနေရကတော့တဏ္ဍာရီကလှုပ်ရှားမှုတွေတိုးမြှင့်မှာတချိန်တည်းမှာပဲဒီနာအဖောက်ကိုလည်းတကယ်အကြက်ကင်နေနဲ့ချင်းချောက်နေနဲ့ဖိအားပေးမှုတွေကိုလည်းလှုပ်ပါဆိုတော့ကျွန်တော်တို့အဆက်မပြတ်တိုက်တွန်းနေကြတာပါအဲ့တော့ခုနဒီဆွေးနွေးကြသလိုပဲကုလသမဂ္ဂဆိုတာလည်းသူ့အတိုင်းအတန်နဲ့သူ့ကိုဗျာအဲ့မှမှတကဒီအထူးတညီလာခံလို့လူ့အခွင့်အရေးကောင်စီလို့ဒီနိုင်ငံအများတော့ပါဝင်ဆုံးဖြတ်ကြပြီမဲ့တကယ်တမ်းထိထိကျကျအရေးယူနိုင်တဲ့အာဏာမရှိတဲ့အဖွဲ့အစည်းတွေရှိသလိုတစ်ဖက်မှာလုံခြုံရေးကောင်စီလို့အဖွဲ့ဝင်15နိုင်ငံပါပြီးတကယ်ကိုထိရောက်တဲ့ဟိုအာဏာရှိတဲ့အဖွဲ့အစည်းလည်းရှိတာပေါ့ဆိုတော့ကျွန်တော်တို့ကဒါကြောင့်မို့လို့မြန်မာနိုင်ငံပြည်ထောင်စုအထူးတညီလာခံနဲ့လူ့အခွင့်အရေးကောင်စီကဖြည့်ရှင်းနေတဲ့အစဉ်ကိုကြော်ပြီးတော့လုံခြုံရေးကောင်စီကတာဝန်ယူဖြည့်ရှင်းဖို့ဆိုတော့ကျွန်တော်တို့လည်းတစ်ဆိုင်မှမှတောင်းဆိုနေကြတာပါဒါပေမဲ့လုံခြုံရေးကောင်စီဆိုတဲ့နေရာမှာလည်းခုနကဆွေးနွေးသလိုပဲဒီကြီးငါးကြီးပေါ့ဗျာဒီဗီတိုပါဝါကင်လာတဲ့ငါနိုင်ငံရဲ့ဆုံးဖြတ်ချက်ကအဓိကကြတာကိုဘာကြီးငါနိုင်ငံလည်းဘယ်တော့မှဟိုသဘောထားတူညီကြရမရှိဘူးတရုတ်နဲ့ရုရှားကတစ်ဖက်နောက်အမေရိကန်အင်္ဂလန်နဲ့ပြင်သစ်ကတစ်ဖက်အဲ့လိုမျိုးအများနဲ့ကွဲနေတဲ့အခါကျတော့လုံခြုံရေးကောင်စီရဲ့နိုင်ငံတိုင်းနိုင်ငံပြဿနာကိုဝင်ရောက်ဖြေရှင်းမှုရလည်းအများနဲ့တောင်းနှိပြန့်ကြတတ်ပါတယ်အဲ့ဒါကကျွန်တော်တို့ပြဿနာတကဘာဖြစ်သလဲဆိုတော့ဟိုမြန်မာနိုင်ငံပြဿနာပြောလို့ရှိရင်နိုင်ငံရေးအကျဉ်းသားရှိမယ်ဟာလားလူ့အခွင့်အရေးချိုးဖောက်မှုရှိမယ်ဆိုတော့မြန်မာနိုင်ငံပြဿနာကိုဒီကမ္ဘာအမြင်ကလူ့အခွင့်အရေးဆိုရဲဟိုကောင်းစည်းအောင်မှကြည့်ကြတာဆိုတဲ့အခါကျတော့တရုတ်နဲ့ရုရှားကအမြဲတမ်းပြောတယ်မြန်မာနိုင်ငံပြဿနာဟာလုံခြုံရေးကောင်စီနဲ့မဆိုင်ဘူးဒါဆိုလုံခြုံရေးကောင်စီဆိုတာတကယ်ကျတော့ဒီငြိမ်းချမ်းရေးနဲ့ဟိုလုံခြုံရေးကိုထိပါနှောက်ရှက်လာတဲ့အခါကျမှဝင်ရောက်ဆွတ်ဖက်ရတာဟုတ်ဟိုတာမန်လူ့အခွင့်အရေးပြဿနာတွေကအထူးညီလာခံနဲ့ပဲသက်ဆိုင်တယ်သို့မဟုတ်လည်းလူ့အခွင့်အရေးကောင်စီနဲ့ပဲသက်ဆိုင်တယ်ဆိုပြီးအမြဲတမ်းဟိုငင်းခုန်တွန်းပို့တာရှိရလေဆိုတဲ့အခါကျတော့ကျွန်တော်တို့ကတကယ်ကျတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့ပြဿနာတွေကလူ့အခွင့်အရေးချိုးဖောက်မှုဆိုတာပိုပြီးတော့ကြီးတယ်လူသားမျိုးနွယ်စုတစုလုံးကိုစစ်တပ်ကကျူးလွန်နေတဲ့ရာဇဝတ်မှုတွေနောက်တစ်ခါ war crimes ဆိုတဲ့စစ်ရာဇဝတ်မှုတွေဟုတ်လားအဲ့ဒါတွေကိုကျွန်တော်တို့ပို့ပြီးတော့ဖော်ထုတ်တင်တယ်ပို့ပြီးတော့ဒီနိုင်ငံတကာသိအောင်ကျွန်တော်တို့ကဟိုတော်တင်ပြညာတင်တယ်ဟိုစီယုံတင်တယ်ပေါ့ဗျာမြန်မာနိုင်ငံပြည်ထောင်စုဟာနိုင်ငံရေးကျင်းသားနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမကဘူးဒီတကယ်လုံခြုံရေးကောင်စီကတာဝန်ယူဆောင်ရွက်ဖြည့်ရှင်ရမယ်ဒီလူသားမျိုးနွယ်စုတစုလုံးကိုကျူးလွန်နေတဲ့ရာဇဝတ်မှုတွေရှိတယ်စစ်ရာဇဝတ်မှုတွေရှိတယ်ဟုတ်လားတိုင်းရင်းသားလူမျိုးတွေဟိုဒီဗမာလူမျိုးကြီးတွေကနေပြီးတော့နှိမ်ပန်းနှိမ့်ဆက်နေတဲ့ဟာတွေဟာလုံခြုံရေးကောင်စီကမလွတ်မသွေဖြည့်ရှင်ရမယ်ဆိုတာကိုကျွန်တော်တို့ပုံပြီးတည်တယ်မြက်ဟိုစီယုံဟိုနှုတ်နိုင်မယ်ဆိုလို့ရှိရင်တရုတ်နဲ့ရုရှားလည်းငင်းလို့မရတော့တဲ့အတိုင်းတိုင်းပဲဖြစ်အောင်ကျွန်တော်တို့ဆက်ပြီးကြိုးစားဖို့လိုပါတယ်
ဒီတော့ကဒီကုလသမဂ္ဂအတွင်းမှုချုပ်ကအခုဒီစနေနေ့မှာမြန်မာနိုင်ငံကနေအပြန်ထိုင်းနိုင်ငံကိုဝင်ပြီးတော့ထိုင်းဝန်ကြီးချုပ်နဲ့လည်းတွေ့ဆုံအောင်မယ်လို့ကျွန်တော်တို့ကြားရပါတယ်။ဒီတော့ထိုင်းနိုင်ငံမှာနေထိုင်နေတာကြာပြီဖြစ်တော့ကိုအောင်နေတို့အနေနဲ့အဲ့ဒီကနေပြီးတော့ပေါ့လေဟိုလေ့လာမိသလားဆိုရင်ကုလသမဂ္ဂအတွင်းမှုချုပ်ကထိုင်းနိုင်ငံနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကိုရောဒီမြန်မာနိုင်ငံအပေါ်မှာသဘောထားပြောင်းလဲလာအောင်ဟုတ်လားချော့မော်ဖြောင်းပြဖို့လို့သူ့အနေနဲ့တွန်းအားပေးလို့မရနိုင်ဘူးလားခင်ဗျာ
။ဟုတ်ကဲ့
ထိုင်းနိုင်ငံနဲ့ထိုင်းဝန်ကြီးချုပ်နဲ့ဒီနေ့တွေ့မှာပေါ့နော်တွေ့မဲ့ဆင်းလာအဓိကဆွေးနွေးမဲ့အကြောင်းအရာအဓိက၄ချက်ရှိပါတယ်အဲ့ထဲမှာမြန်မာအရေးကတတိယလောက်မှာပါတာပေါ့ဆိုတော့ဒီအာဆီယံကိစ္စနောက်ကုလသမဂ္ဂနဲ့ထိုင်းနိုင်ငံနဲ့ဆက်ဆံရေးကိစ္စနောက်ဒီထိုင်းနဲ့ကမ္ဘောဒီးယားကိစ္စဒါတွေလည်းဆွေးနွေးကြမှာဆိုတော့ဆိုအာဆီယံထဲမှာအထူးသဖြင့်တော့ထိုင်းနိုင်ငံကဒီဝင်ကြီးချုပ်တက်ဆင်နောက်ပိုင်းပေါ့လေခုတက်လာဒီမိုကရက်ဆိုတာလက်ထက်မှာတော့မြန်မာပြည်ဒီမိုကရက်စီရေးနဲ့ပတ်သက်လို့ပြောတာဆိုတာလေးတွေရှိလာပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကမြန်မာပြည်နဲ့စီးပွားရေးရဆက်ပတ်သက်နေတာလေနောက်ပြီးကြတော့ဒီမြန်မာပြည်အနေပြီးတော့သွန်းအင်ကိစ္စမျိုးတွေကိုထိုင်းနိုင်ငံအနေပြီးတော့အကြီးအကျယ်ဝယ်ယူနေရတာရှိတဲ့ခါကျတော့ထိုင်းနိုင်ငံရဲ့ရည်တည်ရေးကအများရန်ကိုမခိုင်မာတတ်ပါဘူး။ဆိုဝင်ကြီးချုပ်တရုတ်ထိုင်းဝင်ချုပ်တရုတ်ပြည်ရောက်သွားတော့လေမြန်မာပြည်ရေးမှာ pressure ပေးလို့မရဘူးဆိုတာမျိုးလေးတန်းပြောင်းသွားတာမျိုးကြီးရှိတယ်ပေါ့လေဆိုတော့အများကြီးရောမျှော်လင့်လို့မရဒါပေမဲ့ဒီဒီမိုကရက်အစိုးရလက်ထက်မှာတော့အရင်ဆိုအနေနဲ့စာရင်တော့မြန်မာဒီမိုကရေစီရဲ့အတွက်နည်းနည်းလေးအားဖြစ်နိုင်မယ်လို့ထင်ပါတယ်ဒါပေမဲ့တခြားအာဆီယံနိုင်ငံတွေတက်ကလည်းအရေးကြီးပါတယ်သူတင်တော့ဟိုအင်ဒိုနီးရှားဖိလစ်ပိုင်စင်ကာပူမလေးရှားစားရနိုင်ငံတွေရဲ့တည်ချက်တွေလည်းရေးပါတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော့ကဒီကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အခုလိုသူ့ရဲ့မြေတားရခံချက်ကိုညင်းပယ်လိုက်တဲ့အတွက်ကြောင့်တနည်းအားဖြင့်ပြောရရင်တော့အဆက်ကွဲခဲ့ရပေါ့ဗျာဒါတွေကိုမသွားခင်တည်းကလည်းပဲဒီအနောက်တိုင်းစာနယ်ဇင်းတွေကနေပြီးတော့ရေးသားဖော်ပြနေတာတွေကျွန်တော်တို့တွေ့ပါတယ်ဒီတော့ကကုလသမဂ္ဂအနေနဲ့ဒီတခြားနိုင်ငံတွေရဲ့ဒီပံ့ပိုးမှုတခြားနိုင်ငံတွေကိုစီးယုံပြီးတော့ဒီမြမအရေးကိုကူညီလောက်ကင်ပေးဖို့ဖြစ်နိုင်မလားဆိုတာတွေကိုဘယ်လိုများစဉ်းစားလို့ရလဲခင်ဗျာကိုမောင်မြင့်ပြောမလား
ဟုတ်ကဲ့ကျွန်တော်တို့မြင်တာပေါ့နော်ကုလသမဂ္ဂအနေနဲ့ကပြောမှဆိုလို့ရှိရင်ဒီကုလသမဂ္ဂအဖွဲ့အစည်းကို၌ကဒီဥဆောင်ပြီးတော့ဒီချိုးပန်းခဲ့တာမျိုးတွေရှိသလိုကုလသမဂ္ဂနဲ့ပတ်သက်နေတဲ့ဒီ NGO အဖွဲ့အစည်းတွေနောက်ပြီးတော့ဒီတတတတိပုဂ္ဂလအဖွဲ့အစည်းတွေကလည်းတစ်ဆင့်ချိုးပန်းခဲ့တာမျိုးလည်းရှိပါတယ်ဒီမြမမြမအရေးနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂမှာကုလသမဂ္ဂလက်အောက်မဟုတ်တော့မှာเนาะဒီဖွဲ့ထားတဲ့ဖွဲ့စည်းမျိုးတွေအများကြီးရှိပါတယ်ဆိုတော့ဒါမျိုးတွေနဲ့ကြိုးပမ်းခဲ့တဲ့တိုင်အခုချိန်ဒီအောင်မြင်တာမျိုးတွေမရှိပါဘူးအဲသို့တော့ဒီကျွန်တော်နေမြင်တာကတော့ဗောနော်ဒီမြန်မာစစ်အစိုးရလှုပ်ရှားလာအောင်လုပ်နိုင်တဲ့နည်းလမ်းတွေထဲမှာ sanction ဆိုတဲ့နည်းလမ်းတစ်ခုရှိပါတယ်သို့တော်လည်းပဲအခုမြန်မာနိုင်ငံကိုကုလသမဂ္ဂကပေးနေတဲ့အကူအညီတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကမ္ဘောဒီးယားတို့လာအိုတို့ကိုပေးတဲ့အကူအညီထက်ကိုအများကြီးနည်းပါတယ်အဲ့ဒီပေးနေတဲ့အကူအညီတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းလူသားချင်းစာနာထောက်ထားမှုအရာပေးတဲ့အကူအညီတွေသာဖြစ်တဲ့အတွက်ကြောင့်အဲ့ဒီ sanction ကိုနောက်ထပ်တင်းကျပ်မယ်ဆိုလို့ရှိရင်တော့ပြည်သူတွေသာနစ်နာဖို့ရှိတယ်။ဘာကြောင့်လဲဆိုတော့စေစိုးအနေနဲ့သူတို့ရဲ့ဘာသာလိုက်ကိုဒီပြည်သူတွေအတွက်ဝေခွဲပြီးတော့ပေးလေရှိတဲ့အဲတဘာဝမရှိဘူး။သူတို့အနေနဲ့ကဒီသူတို့ရဲ့စီရေးအတွက်တော့လည်းကောင်းနေပြီးတော့တိတိုးချက်ရေးအတွက်တော့လည်းကောင်းဒါတွေပဲသူတို့ကလုပ်နေတာ။အဲနောက်တစ်ခုကတော့နိုင်ငံရေးနဲ့ပတ်သက်ပြပါတော့နော်နိုင်ငံရေးနဲ့ပတ်သက်တဲ့ဆိုတဲ့နေရာမှာဒီကျွန်တော်တို့ဒီကမ္ဘောဒီးယားကိစ္စမှာကျွန်တော်တို့တာရကတစ်ခုရှိတာကတော့ဒီကမ္ဘောဒီးယားအဲ့ဒီအချိန်တုန်းကကမ္ဘောဒီးယားအစိုးရကိုဒီခမာနီချစ်တုန်းကပေါ့နော်အဲ့ဒီအချိန်တုန်းကကမ္ဘောဒီးယားအစိုးရကိုဒီကမ္ဘောဒီးယားနိုင်ငံကိုကိုယ်စားပြုတ်ွက်မပေးဘူးကုလသမဂ္ဂမှာအဲဒါအဲ့ဒါမျိုးအစင်လောက်အထိလုံနိုင်မဲ့ဆိုရင်ကိုဒီမြန်မာစစ်အစိုးရရဲ့အရှိတ်ကိုထိုးသလိုဖြစ်မယ်လို့ကျွန်တော်မြင်တယ်။သို့တော့အဲ့ဒီကိစ္စကလွယ်တဲ့ကိစ္စတော့မဟုတ်ဘူး။မြန်မာစစ်အစိုးရအနေနဲ့ကုလသမဂ္ဂမှာနေရာရထားတာကနေသူ့ကိုအဲ့ဒီကနေဖယ်ဖို့ဆိုတဲ့ကိစ္စလွယ်မဲ့ကိစ္စတော့မဟုတ်ဘူး။အထူးသဖြင့်တရုတ်နဲ့ရုရှားကြောင့်သို့တော်လည်းပဲအဲ့ဒီအဆင့်အထိရောက်လာနိုင်မယ်ဆိုလို့ရှိရင်တော့စစ်အစိုးရကတုံ့လောက်ချောက်ချသွားနိုင်တယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့။ဟိုကောင်းနေရောဘယ်လိုသဘောရလဲခင်ဗျ။
အဲကျွန်တော်မြင်တာတော့ဗျာဒီကုလသမဂ္ဂအားလုံးလည်းသိတဲ့အတိုင်းအားနေတယ်ဟလားသူရဲ့ပေါင်ရံပတ်သက်မှုရဲ့နဲ့ဖြည့်ရှင်းတဲ့မှုကလည်းအကန့်အသတ်ရှိတယ်အဲအလားတူပဲဒီအမေရိကန်အစိုးရပါဝင်အနောက်ဒီမိုကရေစီနိုင်ငံများရဲ့ဟိုမြန်မာရေးဆောင်ရွက်ကူညီမှုဆိုတာလေသူအတိုင်းအတာနဲ့သူအကန့်အသတ်နဲ့သူရှိတာပါပဲဆိုတော့အကောင်းဆုံးကကျွန်တော်တို့ရာဒီပြပကဟိုဖြစ်လာနိုင်တဲ့ဖိအားပေးမှုလို့ဘာလို့ဆိုတော့တန်တမာကြီးရဆောင်းမှုဆိုတာသိပြီးတော့ကြီးကြီးကျယ်ကျယ်ဟိုမျောလင့်နေဖို့မလိုပါဘူး။မျောမျောလင့်တာပဲကောင်းပါလေ။အဲ့လိုမျောလင့်မဲ့နဲ့ကိုယ့်ပြဿနာကိုဖြေရှင်းမှုပဲရှိရလို့ကျွန်တော်မြင်တယ်။အဲ့ဒီတက်ကလည်းပြည်တွင်းကဒီသွေးကောင်းပြည်သူတွေရဲ့အခက်ခဏအရေးကြီးဆုံးပါပဲ
။ဟုတ်ကျွန်တော်နေနဲ့မြင်တာနောက်တစ်ခုပေါ့နော်။အဲ့ဒါတော့ sorry စကားဖြတ်ပြီးပြောကြတယ်။ဒီကျွန်တော်ပြည်သူတွေရဲ့အခက်ခဏအရေးကြီးတယ်လို့စစ်တက်ကအခက်ခဏလည်းအမတမ်းမှအရေးကြီးတယ်လို့ထင်ပါတယ်။ကျွန်တော်တို့စစ်တက်သားချင်းပြည်သူတွေဘက်ကရက်မယ်။ဒါမှမဟုတ်ရှင်ဒီမိုကရေစီကိုဒီအမှန်တကယ်လိုလားမယ်ဆိုလို့ရှိလို့ရှင်စစ်တပ်ကို၌ကဗိုလ်ချုပ်ကြီးဗိုလ်ချုပ်မှုကြီးတန်းရွှေကိုဖြုတ်ချတဲ့နည်းနဲ့သူတို့ကျိုးပန်းလို့ရပါတယ်ကျွန်တော်ဖိလစ်ပိုင်မှာအဲ့ဒီတာကရှိခဲ့မှုပါတယ်မကုတ်ဆက်တဲ့တော့ဆိုတော့စစ်တပ်ကလည်းပဲကျွန်တော်တို့မြန်မာနိုင်ငံရဲ့ကိစ္စမှာတာဝန်အရှိဆုံးနဲ့ဆွမ်းဆောင်နိုင်ဆုံးအဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတော့လည်းပဲကျွန်တော်တို့အတိအမှတ်ပြုဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဘန်ကီမွန်မြန်မာနိုင်ငံကိုသွားမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစတည်းကဒီမြန်မာဒီမိုကရေစီရေလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေမြန်မာဒီမိုကရေစီအင်အားစုတွေက မျောလင်းချက်ကတော့သိပြီးတော့မထားကြတော့ပါဘူးအရင်တုန်းကကုလသမဂ္ဂအထူးကိုယ်စားလှယ်တွေတယောက်ပြီးတော့မြန်မာနိုင်ငံသွားပြီးတော့ဘာမှထူးထူးထွေထွေရလတ်မရှိခဲ့တဲ့အတွက်ကြောင့်မလို့ကုလသမဂ္ဂအဖွဲ့ပေါ်မှာတော်တော်လေးစိတ်ပြည့်နေကြတယ်မျောလင်းချက်မထားကြသလိုပဲဒီဘန်ကီမွန်ကိုယ်တိုင်ကလည်းပဲသူမသွားခင်တည်းကသိပြီးတော့မျောလင်းချက်မထားကြဘူးလို့ဘာလို့ဆိုတော့ဒီမြန်မာနိုင်ငံသွားမယ့်ကိစ္စတော်တော်ခက်ခက်ခဲခဲသူ့အနေနဲ့လှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ဒါပေမဲ့လည်းပဲဒီနာဘာစစ်ဘိုလ်ချုပ်ကြီးတွေကိုသူကိုယ်တိုင်သွားပြီးတော့တွေ့ဆုံမပြောကြရင်မဆွေးနွေးလို့ရှိရင်တော့မဖြစ်လို့သူသွားရတယ်ဆိုတာသူကစကားခံခဲ့တယ်ပြီးတော့နိုင်ငံတကာလူအခွင့်အရေးဖွဲ့တွေကတော့ခုနကပြောသလိုပဲမစ္စတာဘန်ကီမွန်အနေနဲ့ဒီစစ်အစိုးရဘက်မှာတင်းတင်းမာမာဒီဆက်ဆံတဲ့လူလည်းပဲအကြံပေးတဲ့လူကလည်းပေးကြတာပေါ့လေဒီတော့အခုဖြစ်လာတဲ့အခြေအနေမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကတော့ဒီလက်လျှော့သွားလိမ့်မယ်လို့တော့ကျွန်တော်တို့တော့မထင်မိပါဘူးခင်ဗျတနည်းတစ်ပုံနဲ့သူတို့ဒီနီလန်းရှာပြီးတော့ဆက်လက်ပြီးတော့လှုပ်ဆောင်သွားအောင်မယ်လို့တော့မျှော်လင့်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘာများပြောစရာရှိပါသေးလဲခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်ဟောင်းနေပါခင်ဗျဆိုကျွန်တော်မြင်တာတော့တောင်နိုင်ငံကုလသမဂ္ဂဘာမှမလုံးနိုင်သေးလို့နိုင်ငံတကာရဲ့အခမ်းအနားလည်းမရှိတော့ဘူးဆိုတာမျိုးတော့တွက်လို့မရပါဘူးနိုင်ငံတကာမှလည်းလုံးနိုင်ခြင်းအများကြီးရှိသေးလို့တစ်ဖက်ကလည်းဟိုမြန်မာအရေးလှုပ်ရှားတဲ့သူတွေပဲဖြစ်ဖြစ်မြန်မာပြည်ပြောင်းလဲလူချင်းတဲ့သူတွေပဲဖြစ်ဖြစ်ဟိုမှာတရုတ်တို့ရုရှားတို့နိုင်ငံတွေကိုဒီလိုမျိုးအစိုးရတစ်ခုကိုကြောထောက်နောက်ခံပေးခြင်းအပြင်သူတို့ကိုယ်တိုင်တန်းညီလို့ဖြစ်ပြီးသူတို့ကုန်တိုက်ခါထိခိုက်တယ်ဆိုတာကိုလည်းသဘောပေါက်လာအောင်ကြိုးစားလို့ရနိုင်ပါတယ်ဆိုနောက်တစ်ဖက်ကလည်းဟိုနိုင်ငံတကာကဟိုကုလသမဂ္ဂကလူခွင့်ရေးကိုယ်စားလှယ်ပြည်내ရုံးအစီအစဉ်လာတယ်မှနောက်ဆုံးဖော်ပြလို့ပေါ့လေဒီစစ်ကောင်းဆောင်တွေနောက်ဆုံးနိုင်ငံတကာခုံရုံးတင်မှုပဲရှိတော့တယ်ဆိုတဲ့ဟာမျိုးအဲ့ဒီလိုလမ်းကြောင်းမျိုးကနေနောက်ထပ် pressure တွေတိုးလာဖို့ရှိနိုင်တယ်လို့ခုနကကိုအောင်နဲ့ပြောလို့ပဲပြည်တွင်းကလူတူကလည်းအရေးကြီးတယ်လို့အဲ့လိုတော့ထင်ပါတယ်ခင်ဗျာ
။နောက်ပြီးတော့ဒီကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုမြန်မာဒီမိုကရေစီအဖွဲ့အစည်းတွေကမကျေနပ်ကြလို့ဒီအကြောင်းတွေကိုပြောစီခြင်းမင်းသူကဒီအကြောင်းဘာမှမပြောခဲ့ဘူး။ဒီနိုင်ငံရေးအကျဉ်းသား2000ကိုပြန်ပြီးတော့လွှတ်ပေးပြီးတော့ရွေးကောက်ပွဲကိုတရားမျှတမှုရှိရှိနဲ့ကျင်းပပြုလုပ်ဖို့ဆိုတာသူကပြောနေတော့ဒီပေါ်မှာလည်းပဲမကျေနပ်တဲ့အင်အားစုတွေကတော့ရှိကြတာပေါ့လေ။လာမယ့်ရွေးကောက်ပွဲအတွက်ကိုအခုတိုင်းဆိုလို့ရှိရင်နာဖဆေဆိုရကကုလသမဂ္ဂကဘာပဲပြောပြောသူတို့ချမှတ်ထားတဲ့လမ်းစဉ်တိုင်းဆက်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတော့တေချာနေပါပြီ။ဒီကုလသမဂ္ဂအဖွဲ့အနေနဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲလှုပ်ဖြစ်တယ်ဆိုရင်ပဲသူတို့ကကျေနပ်နေပုံရတယ်။ဒါတော့ဒီရွေးကောက်ပွဲမှာဒီအတိုက်ခံအင်အားစုတွေနိုင်ငံရေးပါတီတွေတိုင်းရင်းသားအင်အားစုတွေအကုန်လုံးပါလာရင်တော့ဒီကိစ္စကြီးကတနည်းတစ်ပုံအောင်မြင်တယ်လို့သူတို့ကယူဆနေတယ်တော့မသိဘူးပေါ့ဗျာတရားမျှတတဲ့ရွေးကောက်ပွဲလွတ်ဖြစ်တယ်ဆိုတာကိုပဲသူတို့ကမြင်ကျင်နေပုံရပါတယ်ခင်ဗျာ
ခုနကသူအဲ့လိုပဲပြောလမ်းကြောင်းလွဲပြောခဲ့တာရှိတယ်လို့ပဲအစိုးဆုံးကဟိုအရေးကြီးတဲ့ကိစ္စပါဗျာအခုဒီလက်တလောအဲကရင်ပြည်နယ်မှာနာဖာကထိုးစစ်တွေဆင်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်ပြည်သူတွေဒုက္ခရောက်အောင်ပြီးတော့အခုထွက်ပြေးတိမ်းရှောင်နေကြရတယ်ဟာလားဒုက္ခတဲ့စခန်းမှာလာပြီးတောင်းတင်နေကြရတယ်အဲ့ဒါတွေကသူလုံးဝပြောမသွားဘူးဗျအဲ့ဒါတော်တော်ဆိုးတဲ့ကိစ္စဒါအင်ပတန်အရေးကြီးပါတယ်တိုင်းသားလူမျိုးစုတွေရဲ့ခံစားမှုကိုဒီအတွင်းမှုချုပ်ကကောင်းကောင်းသိတယ်သိတယ်လို့ဒီပြဿနာကသမာပြည်ရဲ့ပြဿနာကြီးတဲ့မှာအရေးကြီးတဲ့ပြဿနာတစ်ခုဆိုတော့သူနားလေတယ်ဒါပေမဲ့အခုလိုမျိုးသူတန်းရှင်တွေတွေ့ခွင့်ရတဲ့အချိန်မှာအဲ့ကရင်ပြည်နယ်မှာလုံနေတဲ့စစ်စင်ရေးတွေကိုရပ်တန့်ကရပ်ဖို့အပြစ်ခတ်ရပ်ဆဲပြီးတော့နိုင်ငံရေးပြဿနာတွေကိုငြင်းငြင်းစွာဖြေရှင်းဖို့ဆိုတော့သူလုံးဝပြောမသွားခဲ့ဘူးဒီဘက်မှာအဲ့တော့ကျွန်တော်တော်တော်လေးကိုမကျေမနပ်ဖြစ်မိပါတယ
်ဟုတ်ကဲ့ကိုမောင်မြင့်ရော
ဟုတ်ကဲ့ကျွန်တော်မြင်တာတော့ဗောနော်ဒီကုလသမဂ္ဂအနေနဲ့ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေနဲ့ပတ်သက်တဲ့ကိစ္စမှာသူတို့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်ကကျော်ပြီးတော့ဆေးဆိုးအဘက်ကိုဖက်လိုက်ပြီးတော့ဆုံးဖြတ်ခဲ့တယ်လို့ပဲကျွန်တော်မြင်တယ်ဒီမက်ချက်ကမ်ပရီပထမခရီးစဉ်တွေကဒီကိစ္စစခဲ့တာပါအဲသူ့အနေနဲ့မြန်မာပြည်ကိုသွားခဲ့တော့ကလည်းပဲတကယ်တမ်းပြောမဆိုရင်ဒီအခြေခံဥပဒေကိစ္စကိုသူပြောဖို့သွားတာမဟုတ်ဘူးအဲသို့တော်လည်းပဲသူတကယ်လက်ခံပြီးတော့ပြန်လာတာကဒီ2008ခုနှစ်ဒီလူလူဆန္ဒခံယူပွဲနဲ့ဒီပြုလိုက်တယ်ဆိုတော့ဒီအခြေခံဥပဒေမှာမတရားမှုတွေအများကြီးပါတယ်ဒါတွေကိုလူလူကမနက်ကအဲ့ဒါထောက်ခံခဲ့တာလည်းမဟုတ်ဘူးစေစိုးအနေနဲ့ဒီရွေးကောက်ပွဲမှာဒီလူလူဆန္ဒခံယူပွဲမှာမတမာမှုတွေလုပ်ခဲ့တယ်ဆိုတော့အထောက်အထားမျိုးတွေကိုကျွန်တော်နိုင်ငံတကာမီဒီယာတွေကနေထောက်ပြတာမျိုးလည်းရှိတယ်အဲ့ဒီကြားထဲကနေတော့မှသူက2008ခုနှစ်ကိစ္စကိုဒီလူလူဆန္ဒခံယူပွဲကိစ္စကိုလက်ခံလိုက်တဲ့အတွက်ကြောင့်စေစိုးကပို့ပြီးအားတက်လာတယ်လို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်ဒီ2010ခုနှစ်ရွေးကောက်ပွဲကိုကုလသမဂ္ဂကဘာပဲပြောပြောသူဆက်ပြီးတော့လုပ်မယ်သူတို့အနေနဲ့ကတော့ဒီလွတ်လပ်တယ်ဟလာတရားမျှတတယ်ဆိုတော့အဲ့ဒါဒီ transparency ရွေးကောက်ပွဲပွင့်လင်းမှုရှိရဆိုတော့ရွေးကောက်ပွဲမျိုးဖြစ်တယ်ဆိုပြီးတော့သူတို့ဘက်ကတစ်ဖက်သားကြေညာမယ်ပြီးလို့ရှိရင်သူတို့ခြိုက်တဲ့ရာဂိုင်းလုံးနဲ့သူတို့ထုတ်မယ်အဲနောက်ဆုံးတော့နိုင်ငံတကာကလက်ခံလိမ့်မယ်လို့သူတို့မျှော်လင့်လို့အခုလိုမျိုးဆက်လုပ်လိမ့်မယ်လို့ပဲကျွန်တော်မြင်တယ်လေ
ဟုတ်ကဲ့
သူသိတော့ဒီခရီးစဉ်မှာဟို ကုလသမဂ္ဂအတွင်းလူချုပ်ကလည်းသူ့နှကိုပုံစံရနည်းနည်းတော့ပြော့တယ်လို့ထင်ပါတယ်။သူမှသူတောင်းဆိုချက်တည်းမရအောင်မရရင်တခါလဲပြန်မတော်ပဲနဲ့အေရဝင်မျိုးကကျုံမသွားလေနေတာလို့ပါတော့လေ။အရင်တခါမျိုးကကျုံမကိစ္စသွားတော့မှမုံတိုင်းကိစ္စသွားတော့မှတဲ့ရင်တော့ဒီနဲ့တွေ့ရခါမှာဟိုတော်အောင်ဆန်းစုကြည်ကိစ္စမျိုးကသူကတော်အောင်ဆန်းစုကြည်ကိစ္စတာနာမည်တောင်တလုံးမှမပြောသွားဘူးဒါပေမဲ့ဒီတစ်ခေါက်မှဒီနိုင်ငံရေးကိစ္စသွားတဲ့အချိန်မှာနိုင်ငံကိစ္စမအောင်မြင်နေတဲ့တခြားလမ်းကြောင်းတွေလောက်တာကြီးနောက်ဟိုမြင်လာတော့ကုလသမဂ္ဂရင်းမှုချုပ်ကမာတင်းတလောက်မမာဘူးလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်တာပေါ့နော်ဒီတော့လက်ရှိခရီးစဉ်မှာဒီဘသူကပို့ပြီးတော့ဆုံးရှုံးနေကြည့်မယ်ဆိုလို့ရှိရင်တော့ကုလသမဂ္ဂအနေနဲ့မျက်နှာပြတ်တဲ့အတွက်ကြောင့်ကုလသမဂ္ဂအနေနဲ့ဆုံးရှုံးနေလို့ကျွန်တော်တို့မြင်လို့ရပါတယ်အတူတူလည်းရေရှိဦးပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီမစ္စတာဘန်ကင်မွန်ပြောသွားခဲ့တဲ့အချက်ထဲမှာပါပါတယ်ဒီစစ်စိုးအနေနဲ့ဒီမျိုးသားပြန်လည်ရင်ကြားစီမှာစေတနာရှိပါတယ်ဆိုတဲ့ကိစ္စမျိုးကိုအဲ့ဒါဒီဖော်ထုတ်ပြသနိုင်တဲ့အခွင့်အရေးအခွင့်အလမ်းဆုံးရှုံးသွားတယ်ဆိုတဲ့ကိစ္စကတစ်ချက်နောက်တစ်ချက်ကသူတို့လုပ်မယ်ဆိုရင်ရေကောက်ပွဲဟာဒီနိုင်ငံတကာအတိုင်းအတာနဲ့တရားဝင်မှုရှိတယ်ဆိုတဲ့ကိစ္စမျိုးကိုအဲ့ဒါတက်တဲ့ပြနိုင်မှုဒီအခွင့်အလမ်းကိုလည်းပဲဆေဆိုးကဆုံးရှုံးသွားတယ်လို့သူပြောသွားပါတယ်။ဆိုတော့ဒါမျိုးတွေကိုထက်ထွက်ပြီးကြည့်မယ်ဆိုလို့ရှင်တော့ရေရှည်ကြည့်မယ်ဆိုရင်တော့ဆေဆိုးကဆုံးရှုံးတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကိုအောင်ရောခင်ဗျ။
ကျွန်တော်တို့ကဒီအရင်မစ္စတာဘန်ကင်မွန်ဗမာပြည်ကိုခီးစဉ်တွေသွားရင်းသွားရင်းဟိုပြန်လာပြီလို့ရှိရင်လုံငင်းကောင်စီကိုအစီအခံတဲ့အခါကျတော့ဟိုသူကဒီလမ်းကြောင်းလွဲပြောတာရှိတယ်ဗျ။ဥပမာချင်းနေကောင်းပါတယ်သုံးမလဲကောင်းလာတော့မှာပါဆိုတော့ဘာညာဝက်ဗျ။အဲ့လိုမျိုးဟိုမဟုတ်တဲ့လွဲမှားတဲ့မျှော်လင့်ချက်တွေပေးခဲ့တာရှိတယ်။အဲ့လိုပေးခဲ့တဲ့အတွက်ကြောင့်မို့လဲဒီဘက်မှာလုံငင်းကောင်စီကနေပြီးတော့တစုံတရာအရေးကြီးကိုတောင်းဆိုလိုက်တောင်းဆိုတာအကံပါကြီးကိုအချင်းပေးပါအောင်ဆိုတာမျိုးပေါ့နော်။အဲ့လိုမျိုးအချင်းဆွဲတာရှိတယ်ဆိုအခုဒီခီးစဉ်မှာမစ္စတာဘန်ကင်မွန်အနေနဲ့ဒီနယူးယောက်ကိုပြန်ရောက်ပြီးလုံငင်းကောင်စီကိုအစီရင်ခံတဲ့အခါမှာသူ့ရဲ့အရေးနှိမ့်မှုသူ့ရဲ့ရှုံးနှိမ့်မှုကိုဟိုရိုးတသားအစီရင်ခံပါစေလို့ပဲကျွန်တော်တို့ကမျှော်လင့်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ဟိုဟိုအခုအကျဉ်းသားရေမလွတ်ပေးမယ်နောက်မကြခင်တော့လွတ်ပေးလိမ့်မယ်လို့ထင်ပါတယ်အစားဖြင့်ဟိုလွဲမှားတဲ့မျှော်လင့်ချက်တွေကိုပေးပြီးတော့ကိုယ့်ရဲ့မောင်မြင်မှုကိုဆက်ပြီးတော့ဖုံးကွယ်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတကာညနေစာမှာဆက်ပြီးအလုပ်လုပ်ရတယ်တော်တော်ခက်အောင်ပါပါဆိုတော့ကျွန်တော်တို့ကတော့ဒီဘန်ကင်မွန်အနေနဲ့လုံငင်းကောင်စီကိုမှန်မှန်ကန်ကန်ရေးဦးတတ်တာသူရဲ့သူ့ကိုပေးထားတဲ့ mandate ကသူစောင့်ရတာမအောင်မြင်ဘူး။မအောင်မြင်တဲ့အတွက်ကြောင့်ဒီချိန်မှာတော့လုံငင်းကောင်စီကတာဝန်ယူပြီးဖြည့်ရှင်းသင့်ပြီဆိုတာကိုပြောမယ်ဆိုရင်တော့တိတ်ကောင်းမှာပါပဲ။အဲ့လိုပဲကျွန်တော်တို့မျှော်လင့်ပါတယ်
။ဟုတ်ကဲ့အခုဦးအောင်နေပြောသွားလို့တခုသတိရမိပါတယ်။မစ္စတာဘန်ကင်မွန်ကဘန်ကောက်မြို့မှာသတင်းစာဆရာတွေနဲ့တွေ့တဲ့အခါမှာသူ့အနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့တာဟာဝန်းနေစရာဖြစ်ပေမဲ့လို့ပေါ့လေ။သူတင်ပြခဲ့တဲ့အချက်တွေကိုတော့နှာဖာစစ်ဆိုးရကလုံးဝကြီးပယ်ချတာတော့မရှိသေးပါဘူးတဲ့သူတင်ပြခဲ့တာတွေကိုစစ်ဆိုးရအနေနဲ့တည်တည်ချာချာစဉ်းစားလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ပြောသွားသေးတယ်ခင်ဗျသဘောကတော့သူ့အနေနဲ့ဒေါ်ဆန်းစုကြည်နဲ့မတွေ့ခဲ့ရပါပဲလို့ဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ဖို့ကိစ္စတွေနောက်တခြားသူတင်ပြခဲ့တဲ့အချက်လက်တွေကိုပေါ့လေနှာဖာဆိုးရအနေနဲ့ short ပေါ့လိုက်ရောလာစရာမျှော်လင့်ချက်တော့ထားနေသေးတယ်ပုံမှန်ပဲအခုကျွန်တော်တို့ရထားတဲ့အချိန်ကပြည့်နေပြီမို့လို့ဒီမှတ်ချက်တွေရှုမြင်ချက်တွေနဲ့ပဲဒီကနေ့ဆွေးနွေးပွဲစကားဝိုင်းကိုညီကုန်းချုပ်ပြရစီခင်ဗျာအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဒီအမေရိကန်ခြေစပ် USCB မြန်မာအရေးလှုပ်ရှားမှုအဖွဲ့မူဝါဒညွှန်ကြားမှုဦးအောင်တင်း BMA မြန်မာသတင်းသက်မဲ့ကဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဦးမောင်မောင်မြင့်နဲ့ထိုင်းနိုင်ငံခြေစပ်မြန်မာအရေးလေ့လာသူမြန်မာသတင်းတော်ဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပေးရစီတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမှွှင်လန်းကြပါစေခင်ဗျာ